ဒီနေ့ကတော့ပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ်ရဲ့စစ်တပ်ကနေပြည်သူစစ်တပ Sanine, Luye, Yare, Ludida, and we got Yopia Bare. Dijang, Yangong Gala, the Ringo, Kuninjang, Yopia Bamish.
Balawam, you chase a mania, she said, go, Tayinema. Dida Rin Sissin Yeri, Lopo, Dama Seti, Deadly, when you out the sweat Havare. Eriga, a messedi, Dama Muga, Balawam, you, Anita White, Jeya, Guyama, Piduce Puevo, Luye, seeing Kau Kaintavi, Digne, now Songta, Bebo Yamelo.
เอามีละวะเจียวตาตูกะเปียวบาระดูกะกูเนี่ยกูยัวละโอ้ที่ไปขอทาเนี่ยเจียวจีติจีกันนะโอ้ยินดงอ่ะเจียวจีกันเนี่ยคุยจีตาดิชีจีตาผิดเด้อแต่ละตัวเปลี่ยนพี่มาคุยจีติโตเปียวทาเลยดูกะอีวากูเอ็งจียามยาตูกะกูจะโนมีเนี่ยว่าเอาอย่างสิโนอามาแกยาเปเซอายันรายาเมเซซิซิมอนต้องเตยละบ่เปลี่ยนได้ยัวดิเนี่ยดิแกบาเปกูยัวจะโนมดูโลดิเนี่ยเสียยาปูปิยามะสิมาโอ้ตูอ่ะเจียวทาเลยเอามีละวะลองกะโดเซ็งๆงะปุ่ยแอนโคซีพล
စစ်တင်တန်းကိုမတက်ချင်တာကြောင့်မဲနှိုက်ရတဲ့စနစ်နဲ့လူရွေးချယ်ရတယ်လို့ကြေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
ဒါအလိုက်လူဦးရေတက်တဲ့ချင်းနဲ့မတက်မနေရဆိုတော့အပေါ်အနေနဲ့တော့ခေါ်ထားတယ်ပေါ့တက်မဲ့လူကသူကဟိုမင်းနိုင်မှာပေါ့ပြောကြာမှလူတရာရှိရင်အပြာတရာလူရောက်မစင်းမင်းနိုင်အဲမင်းနိုင်တဲ့သူဝတ်တရမယ
်အသက်18နှစ်ကနေ50အကြာရွာသားတွေရဲ့စီးရင်ကိုဒီနေ့ပေးပို့ရပြီးတော့ပြီးသူစစ်အခြေခံစစ်တင်နိုင်ကိုတော့နယ်မြေခံတက်ကလာရောက်ပို့ချမှာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိစစ်ကောင်စီတက်အတွင်းမှာအင်အားမလုံလောက်လို့ရွာလုံးကျုံရေးအတွက်ပြည်သူ့စစ်အဖွဲ့ဖွဲ့တာလို့အဲ့ဒီကြေးရွာအုပ်ချုပ်ရေးမှုကပဲဆက်ပြောပါတယ်
။အလဲချောင်းမှာဆိုတိတ်လက်ကြေးရမှာဆိုအရက်ကကိုပဲကင်းစောင့်ခိုင်းတာလေ။ရွာသားကိုယ်တိုင်စောင့်ရတာသူတို့မှအင်အားမလုံလောက်တဲ့အတွက်လူထုနဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့အဖို့ဖြစ်နိုင်ရဖို့
ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့အကြတိုက်ပွဲမဖြစ်တာတစ်နှစ်ကျော်ကြာပေမဲ့လည်းအစိုးရကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF အဖွဲ့တွေကျေးရွာတွေအကြားမှာစိတ်ဝင်နေတဲ့အခြေအနေမှာရှိနေပါတယ်။ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲမရှိသေးပေမဲ့မြို့ရင်းဌာနဆိုင်ရာရုံးတွေအပေါ် CDF အဖွဲ့တွေချင်းချောက်မှုတွေရှိနေတယ်လို့ပြောပါတယ်
။ပုံခဲ့တဲ့အပတ်တလင်းအနေနဲ့ကတော့မြို့ပေါ်မှာတော့စာခဲ့တယ်။မြန်မာပြည်ဒီဌာနဆိုင်ရာအုပ်စုလောက်ကိုသူကတတိပေးစာခဲ့တယ
်။မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြစ်ခတ်နှိမ်နှင်းခံရပြီးတဲ့နောက်ချင်းပြည်နယ်မြို့နယ်အများအပြားမှာချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြတာပါ။ဘလောဝမြို့နယ်အတွင်းမှာလည်းချင်းကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းလာပြီးစတင်လှုပ်ရှားလာတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကပြည်သူစစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။ဘလောဝမြို့နယ်အတွင်းရခိုင်အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားစစ်ရေးပရိပခ္ခတွေကြောင့်ဘလောဝနဲ့စမီးမြို့ပေါ်မှာထောင်ထဲချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကတော့အခုတတိအိမ်မပြောင်းနိုင်ကြသေးပါဘူးခင်ဗျာ။